ဒါနောင်ကများဒီနေ့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအကြီးအကဲနဲ့စစ်တွေမျိုးဒေသခံတွေတွေ့ဆုံခဲ့ကြရမှာဘာအကြောင်းအရာများဆွေးနွေးခဲ့ကြပါလဲဗျာ
ကုလသမဂ္ဂအကြီးအကဲနဲ့တွေ့ဖို့အတွက်ကျွန်တော်နယ်စပ်တူဝင်ကြီးဘုကျုံမောင်မောင်အုံးကဖိတ်ကြားပြတာပါခင်ဗျာကျွန်တော်တို့ဒီနေ့တွေ့တာကစစ်တွေဟိုတယ်မှာ7နာရီလောက်ပေါ့အဓိကဆွေးနွေးတာတော့ဒင်္ဂလီဒီနဲ့ရခိုင်ဒီရဲ့ပဋိပက္ခဖြစ်လာရတဲ့သမိုင်းကြောင်းတွေကိုတင်ပြပါတယ်ခင်ဗျာဒင်္ဂလီဒီရဲ့ခေတ်ဆက်ဆက်ကျူးကျော်ရောက်လာမှုကြောင့်ရခိုင်နဲ့ဘလို့ပဲပုံပဲခုနှစ်ကသတ္တနာဖြစ်ခဲ့ရတယ်။ဘယ်ခုနှစ်မှာတော့အလုံးရင်းနဲ့ဝင်လာတယ်။စသည်ချင်းပေါ်လေးအဲ့ဒါကိုကျွန်တော်တို့တမန်ကြောင့်အချင်းချုပ်လေးတင်ပြပါရစေ။ဒီ26ရက်နေ့ညနေပိုင်းကပေါ့နိုင်ငံတကာအဖွဲ့အစည်းတခုအဲ့ဒီမျိုးသမီးတခုကသာသနာအလံကိုချုပ်ချစီမဖွဲမရလူတရားနေပြီးဒီဇလန်ချက်သွားတာကိုကျွန်တော်တို့လည်းစိတ်မကောင်းပါဘူးဆိုတဲ့အကြောင်းလေးကျွန်တော်ပြောပါရစေ
။ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအကြီးအကဲဘာအကြောင်းအရာတွေများပြန်ပြီးတော့ဆွေးနွေးတာမျိုးရှိပါတယ်လေဗျ။
ကုလသမဂ္ဂအဖွဲ့အစည်းဆိုတာပေါ့နော်နိုင်ငံပေါင်းစုံမှာကူညီထောက်ပံ့နေတဲ့အဖွဲ့အစည်းပါနော်။အနောက်မြန်မာနိုင်ငံမှာလည်းဒီဘက်နှစ်ဖက်မျှတစွာဆောင်ရွက်နေတဲ့အဖွဲ့အစည်းလို့တော့သူဆပါတယ်။အခုလိုရခိုင်ပြည်ဘက်ကခံစားနေရတဲ့အကြောင်းချင်းတွေကိုလည်းသူနားလည်ပါတယ်။ဒီအခုဖြစ်သက်လာတဲ့ကိစ္စမှာတော့ကုလသမဂ္ဂအနေနဲ့ဒါတစုံတရာသဘောမတူဘူးဗျာ။လက်မခံနိုင်ဘူးဆိုတဲ့အကြောင်းပြောတယ်။ကြားဖို့မကိစ္စနဲ့။ UN အနေနဲ့နောက်ဆောင်ရွက်တဲ့အချိန်မှာတော့သူကလည်းကောဒီရခိုင်လူအဖွဲ့အစည်းနကောစနေတိုင်းပင်ရှိနိုင်ပြီးတော့လုတ်ကင်းလုတ်ထက်တဲ့ကိစ္စကိုပူပေါင်းဆောင်ရွက်အကြစီလိုပါတယ်လို့သူကအဲ့လိုပြောပါတယ
်။ဦးတန်းတွန်းတို့စစ်တွေမြုပ်ကန်ဒေသခံတွေအနေနဲ့ရောတခုလိုနိုင်ငံတကာအဖွဲ့အစည်းတွေရနေပြီးတော့လာရောက်ပြီးတော့ကူညီတွေပေးနေတဲ့အဖွဲ့အစည်းတွေပေါ်မှာရောဘလို့သဘောထားမျိုးများရှိပါတယ်ဗျ။ပြီးခဲ့တဲ့26 29မှာဖြစ်သွားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ပေါ့လေ
။လူသားချင်းစာနာမှုလို့နော်လူခွင့်ရေးတို့ဆိုတာကိုရခိုင်လည်းနားလည်ပါတယ်လေးစားပါတယ်အဲ့ဒါကိုလည်းဒါပေမဲ့လူသားချင်းစာနာမှုတို့လူခွင့်ရေးတွေကိုအကြောင်းပြပြီးတော့တစ်ဖက်ဆောင်နေကြီးဗက်လိုက်ပြီးဆောင်ရွက်နေတဲ့အပေါ်မှာတော့ဘာပဲပြောပြောမကျေနပ်မှုတွေတော့ရှိကြတာပါပဲ။ဒါပေမဲ့အဲ့အရာတွေကပိုဆိုးလာတာကအဲ့ဒီဘင်္ဂလီဒီကိုဟိုရိုဟင်ဂျာဖြစ်ရေးနောက်ဘင်္ဂလီဒီရဲ့နယ်မြေပိုင်စားရရေးနောက်ခိုးဝင်လာတဲ့ဘင်္ဂလီဒီကိုနိုင်ငံသားဖြစ်ရေးအဲ့ဒီကနေတစ်ဆင့်ခိုးဝင်လာတဲ့ဘင်္ဂလီဒီကိုရိုဟင်ဂျာဆိုတဲ့တိုင်းရင်းသားဖြစ်ရေးစသည်ဖြင့်သေတို့လုံးဆိုလာတဲ့အပေါ်မှာတော့ကျွန်တော်တို့ရခိုင်တိုင်းဒေသတွေကတော့သိလက်ခံနိုင်ကြအကြောင်းမရှိပါဘူး။ဒါပေမဲ့26 29မှာဖြစ်ပေါ်သွားတဲ့ကိစ္စကတော့သာမန်ရခိုင်တိုင်းဒေသရဲ့လှုပ်ဆောင်ချက်တော့မဟုတ်ဘူးခင်ဗျာ။ဒါအဲ့ဒီဟာသာသနာ့အလံကိစ္စနဲ့ဒေါသပေါက်ကွဲကြတဲ့လူတစုရဲ့လိုရတာဖြစ်ပါတယ်။အဲ့ဒီလိုရဟာကျွန်တော်ရခိုင်တိုင်းဒေသအားလုံးရဲ့ပြည်ဥပဒေမဟုတ်ပါဘူးလို့ပဲပြောချင်ပါတယ်ခင်ဗျာ
။နောက်ပိုင်းရခိုင်ပြည်နယ်အတွင်းမှာဒီလိုကုလသမဂ္ဂအပါအဝင်ပေါ့လေနိုင်ငံတကာအဖွဲ့အစည်းတွေဆက်လက်ပြီးတော့လှုပ်ဆောင်မယ်ဆိုလို့ရှိရင်ရောဒေသခံတွေအနေနဲ့ဘလို့သဘောထားမျိုးတွေများဆက်ပြီးတော့ရှိအောင်ပါလားခင်ဗျာ
။ UN နဲ့နိုင်ငံတကာအဖွဲ့အစည်းဟာဒီဒေသကိုလာရောက်ပြီးတော့ဖွံ့ဖြိုးရေးပဲဆိုဆိုလူ့ခွင့်ရေးပဲဆိုဆိုလူသားချင်းစာနာမှုရပဲဆိုဆိုသူတို့ဒီကိုလာပြီးလုပ်ခွင့်ကြတာကိုဒီဒေသခံရခိုင်ဒီရဲ့သဘောထားကိုနားလည်ဖို့လိုအပ်ပါတယ်။ခံစားနေရတဲ့ခံစားချက်ကိုလည်းနားလည်ဖို့လိုအပ်ပါတယ်။ဒီရခိုင်ပြည်နယ်ဆိုတာရခိုင်တိုင်းဒေသရဲ့မူရင်းဒေသဖြစ်ပြီးတော့ဘင်္ဂလီဒီဆိုတာကျူးကျော်ဝင်ရောက်လာတဲ့လူလို့ပြက်ပြက်သားသားသူတို့သိထားသင့်ပါတယ်။အဲ့လိုမျိုးတွေဆိုရင်တော့ကျွန်တော်ရခိုင်ပြည်ဘက်ကလူသားချင်းစာနာမှုအထောက်အကူပေးတာကိုဘာမှကန့်ကွက်စရာမရှိဘူးလို့ပဲမြင်ပါတယ်ခင်ဗျ
။ကုလသမဂ္ဂအပါအဝင်ပေါ့လေနိုင်ငံတကာအဖွဲ့အစည်းတွေစစ်တွေမြို့မှာဆက်လက်ပြီးတော့လှုပ်ဆောင်ဖို့အတွက်ကိုဘယ်တော့လောက်များပြန်ပြီးတော့လှုပ်ဆောင်မယ်လို့ရောသိထားပါလေဗျ။
သူတို့ကတော့အဲမကြားမီသူတို့ဒီလေပြန်လဲဝင်ရောက်ဆောင်ရွက်မယ်လို့တော့ပြောရခင်ဗျာမကြားမီလက်စာလုံးနဲ့သုံးပါတယ်ဆို
ပြီးခဲ့တဲ့မတ်လ26ရက်29ရက်နေ့ကစစ်တွေမြို့မှာ NGO ရုံးတွေကိုဖျက်ဆီးခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဗောလေစစ်ဆေးမှုတွေလည်းရှိနေတယ်လို့သိရပါတယ်အဲ့တော့ဒေသခံတွေအနေနဲ့ဗောလေဟိုဘယ်လိုသဘောထားမျိုးများရှိပါလဲဗျာ
ဒီလိုဖြစ်ရတစ်ခုဖြစ်သွားပြီဆိုရင်တော့ဒါအစုံစမ်းမင်းမလိုအပ်ပါတယ်။ဘာကြောင့်ဒီလိုဖြစ်ကြတယ်၊ဘသူတွေကလုပ်ကြတယ်ဆိုတာကတော့ပေါ်လွင်ဖို့လိုအပ်တဲ့အတွက်ကြောင့်စစ်ဆေးတယ်လို့ပဲကျွန်တော်ခံယူပါရခင်ဗျာ။ဒီထဲမှာအုပ်စုလေးတစ်ခုတော့ရှိကောင်းရှိမှာပေါ့။ဘာကြောင့်ဘလို့ဘသူတွေဆိုတာတော့ပေါ်လာလိမ့်မယ်ခင်ဗျာ။အဲ့ဒီပေါ်မှာတင်းတင်းရောက်ပတ်တဲ့အရေးယူမှုရှိလာရင်လည်းဒါဘာမှကန့်ကွက်စရာမရှိပါဘူးခင်ဗျာ။မဆိုင်တဲ့လူတွေပါမသွားဖို့တော့အရေးကြီးတာပေါ့
။အခုလိုဖြေကြပြီးတာဦးတန်းတော်ကျေးဇူးပြရင်တင်ပါလား
။ဟုတ်ပြီဟုတ်ပြီ။